မြန်မာနိုင်ငံခီးစဉ်ရည်ရွယ်ချက်ပေါ်မှာတုံ့သက်ချက်တွေကိုကြည့်ကြရအောင်ပါ။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးအကြီးအကျယ်မဖြစ်အောင်အဓိကဦးစားပေးလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အပေါ်မှာလည်းနောက်ဆက်တွဲအဖြစ်ဆက်လက်မေးမြန်းလှုပ်ဆောင်သွားမယ်အကြောင်းလဲ VOA ခမာဌာနကဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုဝင်းမင်းကစူးစီးတင်ပြမှာပါ။
ဟုတ်ကဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုပြည်တွင်းစစ်ကြီးအဆင်မရအောင်အဓိကထားရတာကိုအခုလို့ရှင်းပြပါဗျာ
။ဆိုတာတန်ကြာကြာတရခရမ်ပရခရမ်ကကျုပ်ပဘောချုပ်ပန်းစံ
ကျွန်တော်အနေနဲ့အဖွဲ့အားလုံးကိုတိုက်ခတ်တွေရိုက်ဖို့ပထမတောင်းဆိုပါတယ်။ဘာလို့လဲဆိုတော့လူအသွေးသားတွေအတွက်ပါ။လူတွေမသေးချေစေဖို့ပါ။လူတွေတန်ရာတွေမရစေဖို့ပါ
။ဒါပြင်ဟွန်ဆန်ကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းမြန်မာနိုင်ငံကိုရောက်နေပြီဖြစ်ပေမဲ့မပြန့်ပြူးနိုင်သေးဘူးဒါကြောင့်နေရာတိုင်းအတွက်ခွဲခြားကန့်သတ်ချက်မရှိဘဲပြန့်ပြူးပေးနိုင်ဖို့လမ်းကြောင်းရှာရအောင်မယ်လို့လည်းထည့်ပြောခဲ့ပါတယ်ဒီနေရာမှာမြန်မာနိုင်ငံရဲ့ထူးခြားမှုကိုလည်းဝန်ကြီးချုပ်ဟွန်ဆန်က
စပြေကနမယမာဝေမွန်းစမိုင်းដូច្នេះយើងក៏ត្រូវតែប្រើ
မြန်မာနိုင်ငံရဲ့အခြေအနေကတာမန်ရိုးရှင်းတာမျိုးမဟုတ်ပါဘူးဒါကြောင့်ပုံမှန်ထက်ကျော်လွန်ပြီးလှုပ်ဖို့တွေလိုလာတဲ့အနေထားပါ
ဒါကြောင့်အခုခီးစဉ်ကတရက်တာခီးစဉ်ဖြစ်ပေမဲ့ရေးပါတဲ့ဆုံးဖြတ်ချက်ကြနိုင်ဖို့တိထက်ပို့နေဖို့ရှိတယ်။ဒါပေမဲ့အခုခီးစဉ်မတိုင်ခင်မှာဘလို့ကောက်ချက်ဆွဲရမှာမလို့စေခြင်းဘူး။အရန်လဲမျောလဲမထားစေခြင်းဘူးလို့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာစစ်ကောင်စီကိုအတိမတ်ပြုရာရောက်လိမ့်မယ်လို့ပြည်ပရောက်မြန်မာနဲ့ကမ္ဘောဒီးယားတွေဆန့်ကျင်ဆန္ဒပြခဲ့ဟွန်ဆန်ရုပ်ပုံတွေမီရှို့ခဲ့တာအပြင်မြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံမှလည်းမကြာခင်ကဘုံကွဲခဲ့တဲ့အပေါ်မှာဟွန်ဆန်က
အလဟံစာဖေမန်ကာတပိခံရထဘာဝေကာပိခံမြပရိဒါဒါကောဘိုင်ရောမ်တဒ
ါအခုအကြမ်းဖက်မှုတွေကအစိုးရဘက်ကနေလာတာမဟုတ်ပါကျွန်တော်တို့တာယုံတဝိုက်ရှောက်သွားပြီးဘုံထောင်ခဲ့တဲ့ဥပဒေမဲ့လက်နက်ကင်ညီမတွေစီကပါဒါနေပါပြီတာယုံမှာကိုအရင်လားထောင်တဲ့ဘုံတလုံးကိုတော့ကြိုသိပြီးရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့အနာကဘုံနှလုံးကတော့ပေါက်ကွဲသွားခဲ့ပါတယ
်ဒါကြောင့်ဒီချက်ဖတ်မှုအားလုံးကိုမဖြစ်မနေရတတ်မှရမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကလေးနဲ့ဆက်ပြောခဲ့ပါတယ်။ဒါအပြင်ပြည်ရင်းပြည်ပကမြန်မာနဲ့ကမ္ဘောဒီးယားလူခွင့်အဖွဲ့တွေစုပေါင်းပြီးတနင်္လာနေ့ကပဲပူးတွဲညင်ညာချက်ထုတ်ရမှာဟွန်ဆန်တကူတော်မဟုတ်ပဲနိုင်ငံတကာတစ်ခုလုံးပါပြီးအဖြေရှာဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာပြည်သူတွေအနေနဲ့သူ့ကိုညှိနှိုင်းခွင့်ပေးပါလို့ပြန်ပြောခဲ့တာအပြင်ဒါမှမဟုတ်ရင်ပြည်ရင်းစစ်ထဲရောက်ချင်နေကြလို့လားလို့လည်းပြန်မေးခွန်းထုတ်ခဲ့ပါတယ်။တစ်ချိန်တည်းမှာကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆန်ခွန်ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေပြီလို့တနင်္လာနေ့ကပဲပြောခဲ့တဲ့အပေါ်ဒီပွဲကိုကမ္ဘာကထလုပ်ခဲ့တဲ့အဖွဲ့ကအာဆီယံကျွမ်းကျင်သူမမိုးသူဇာကလည်း
ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးမစ္စတာပရက်ဆန်ခွန်အနေနဲ့ပြောခဲ့တာကမမိုးတို့ ISIS Yusuf Ishak Institute ကအာဆီယံ Study Center ကနှစ်စဉ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဒါနှစ်စဉ်ဖိတ်ကြားပြီးတော့မှအာဆီယံ lecture ဆိုတဲ့ဆွေးနွေးပွဲမှာသူရဲ့သုံးသပ်ချက်ကအမေးအဖြေကန္တမှာအဲ့ဒါကိုသူပြောသွားတာပါသူရဲ့ lecture စာကိုယ်ထဲမှာတော့ပြောသွားခြင်းမရှိပေမဲ့အမေးအဖြေကန္တမှာတော့ထပ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှမေးကြတဲ့မေးခွန်းတွေနဲ့ပတ်သက်တဲ့အခါမှာသူ့ရဲ့အမြင်သဘောထားကိုသူသုံးသပ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဆိုတဲ့အနေထားကလွတ်လပ်ရေးရပြီးတော့တိတ်မကြဘူးပဲမငြိမ်မသက်တဲ့အနေထားတွေကပေါ်ခဲ့တာလဲ190ကျော်ခဲ့ပြီဆိုတာကတော့မြန်မာနိုင်ငံအတွင်းမှာအားလုံးမီတင်းနေထိုင်နေတဲ့ပြည်သူမြို့သားများအားလုံးလည်းလက်တွေ့တိကြပါတယ်အဲ့တော့သူတို့မြင်တာကတော့ဒီ February လ10ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေတိုးမြင့်ခဲ့တဲ့ဒီလိုမျိုးအကြမ်းဖက်မှုတွေကိုသူတို့ကဒီလိုပြည်တွင်းစစ်ဆိုတဲ့စကားအသုံးနှုန်းကိုသုံးခဲ့တာဖြစ်တယ်ဆိုပေမဲ့လည်းပဂတိအခြေအနေကမြန်မာနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်မှုတွေရဲ့အဆိုးကျိုးတွေကိုခံစားနေရတဲ့ပြည်သူတွေတော်တော်များများအနေနဲ့ဘယ်လိုရှိတယ်ဆိုတာလက်တွေ့အနေထားသူတို့မှသိကြပါတယ
်တကယ်တော့နိုင်ငံကြီးဝန်ကြီးပရက်ဆန်ခွန်အနေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌတွေကိုနှစ်စဉ်ဖိတ်တဲ့ဒီပွဲမှာလုံခြုံရေးအဓိကအချက်ထဲပုံမှန်တောင်တရုတ်ပင်လယ်ပြဿနာအပြင်လက်ရှိမြန်မာပြဿနာကလည်းဒေသရင်းကိုရိုက်ခတ်လာနေပြီလို့အလေးနဲ့ထည့်ပြောခဲ့ပါတယ်ခင်ဗျာ